အမျိုးသားပြန်လည်တက်မြက်ရေးကိုဦးတည်လှုံ့ဆောင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တောင်အဂါဒနဲ့ကလဲစားချေတာမျိုးလုပ်တာမဟုတ်ဘူးလို့ရန်ကုန်တိုင်းမော်ဘီမြို့ဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။ဒါအပြင်ပြည်သူတွေရဲ့သဘောဆန္ဒကိုထုတ်ဖော်ပြတာတဲ့အနေနဲ့ပြည်သူများမဲပေးကြဖို့လိုတယ်လို့သူကတိုက်တွန်းသွားတာပါ။အပြည့်စုံတော့ကိုငယ်ဝင်းအောင်ကစူးစီးတင်ဆက်ထားပါရဲ့ရှင
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာအော်တိုဘာလ10ရက်စနေနေ့မှာမော်ဘီနဲ့တိုက်ကြီးမြို့နယ်တွေကိုမဲဆွယ်စီယုံရီခီးစဉ်အဖြစ်တွားရောက်ခဲ့တာပါ။ NLD ပါတီကအနိုင်ရခဲ့ရင်တော့ရှုံးနေသူတွေပေါ်အာဂါရနဲ့ကလေးစားခြေတာမျိုးလုံးမမဟုတ်ဘူးလို့ဒေသခံတသိန်းဝန်းကျင်လောက်တက်ရောက်တဲ့မော်ဘီမြို့နယ်ကလကုန်းကျေးရွာဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကပြောသွားပါတယ
်အာဂါဒကျင်းစင်ရေးသဟဂါဒဖြစ်ရေးအမျိုးသားပြန်လဲရင်ကြားဖြစ်ရေးဒီလိုမူတွေပေါ်မှာအခြေခံပြီးတော့ကျွန်တော်တို့စနစ်ကိုပြောင်းလဲမှာဖြစ်ပါတယ်ဘယ်လိုပဲဘယ်လိုလဲဘယ်လိုပဲကျွန်တော်တို့အခုဘာတွေလုပ်နေလုပ်နေကျမတို့အလှည့်ကြလို့ရှိရင်ကျမတို့ကနေပြီးတော့ဒီလိုလုပ်ခဲ့တဲ့စီရင်ပုံမှာကျမတို့အာဂါရနဲ့ဘာမှလုပ်မှာမဟုတ်ပါဘူးအဖွဲ့ချုပ်ကနေပြီးတော့ကလဲစားချေဖို့ဆိုတဲ့မူလည်းရှိပါဘူးအားလုံးတက်နိုင်တဲ့များမိငင်းရနေနေသွားစေချင်တယ
်2015ရွေးကောက်ပွဲဝင်မဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေဟာမိမိတို့ပိုင်ဆိုင်မှုတွေကိုကြေညာထားရပြီးဒါဟာအဂတိလိုက်စားမှုကင်းစင်တဲ့အစိုးရတရက်ဖြစ်လာရေးကိုရည်ရွယ်လှုပ်ဆောင်နေတာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်ကျမတို့ကိုယ်စားလှယ်လောင်းတွေဟာကိုယ်စားလှယ်တွေဖြစ်လာတဲ့အခါမှာမိမိတို့ရဲ့ယာယုနေရာကိုအလွယ်ဆုံးစားလုပ်ပြီးတော့အဂတိလိုက်စားမှုဟာကင်းဖို့ပါပဲဒါကျမတို့ကိုယ်စားလှယ်တွေကဒီကိုယ်စားလှယ်လောင်းဘဝဒီမှာတော့အိမ်တစ်လုံးပဲပိုင်ပြီးတော့ကိုယ်စားလှယ်လက်ဖြစ်ပြီးတော့နှစ်နှစ်တွင်းအိမ်၅လုံးပိုင်ပြီးဆိုတော့ကျမတို့မလေးလေးနဲ့ပြောင်းမှုတွေကိုလုပ်တဲ့ကိုယ်စားလှယ်တွေကျမတို့ကအရေးကြီးပါဖြစ်ပါတယ်ဒါကြောင့်ပြည်သူလူထုကိုစက်ပြားလို့မရတဲ့အစိုးရမျိုးဖြစ်အောင်လို့ကျမတို့အတတ်နိုင်ဆုံးလုပ်ချောပါတယ
်မြန်မာနိုင်ငံရေးအတွက်အချိုးအကွေ့တစ်ခုဖြစ်တဲ့ဒီရွေးကောက်ပွဲမှာပြည်သူတွေကကိုယ့်သဘောဆန္ဒကိုထုတ်ပြနိုင်ဖို့ပြည်သူအများစုမဲပေးဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်ကျမတို့အမြင်မှာတော့ပြည်သူအများများမဲပေးနေလေကောင်းနေလေပဲအဲ့ဒီလိုကျမတို့ထင်ရတဲ့အကြောင်းကနှစ်ကြောင်းရှိပါတယ်စစ်မှန်တဲ့ဒီမိုကရေစီဆိုတာပြည်သူများများမဲပေးတဲ့ရွေးကောက်ပွဲမှာပြည်သူရဲ့ဆန္ဒကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားထုတ်ပြောပြတာဖြစ်ထားကြောင်းဆိုလို့ကျမတို့ကအဲ့ဒါကိုလိုလားတယ်ဒုတိယအကြောင်းကတော့ပြည်သူများတို့ဟာကျမတို့အဖွဲ့ချုပ်ဘက်ကရက်တည်ရဲဆိုတော့ယုံကြည်ကြကြောင်းမလို့ကျမတို့ကပြည်သူအများစုမဲပေးရရင်ကျမတို့ရဲ့နိုင်ငံဟာပို့တော့ကောင်းနေလေလို့ယူဆလို့မဲပေးနေကြပါတယ်
ရွေးကောက်ပွဲမှာအနိုင်နဲ့အရှုံးနှစ်ခုတည်းရှိပြီးဒီမိုကရေစီစနစ်မှာသဘောထားကြီးတဲ့နိုင်ငံရေးပါတီကြီးတွေကအရှုံးကိုရင်ဆိုင်ရရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကမှတ်ချက်ပေးပါတယ
်။တချို့အခုသိတိရတာပဲ။တချို့ပုဂ္ဂိုလ်ဖွင့်ကြည့်နေရဒီရွေးကောက်ပွဲမှာရှုံးမှာကိုအင်္ဂလန်ကြောက်နေတယ်။ရှုံးမှာကိုကြောက်လို့ညစ်ချက်လို့ညံ့နေကြတယ်။ရှုံးမှာကြောက်တယ်ဆိုတာကဒီမိုကရေစီသဘောထားကိုနားမလည်တာဖြစ်ဒီမိုကရေစီနိုင်ငံကြီးတွေကိုကြည့်လိုက်ပါဒီပါတီကဒီတစ်ခါမှရှုံးနောက်ပါတီကကျအနောက်ရတော့ပေါ်ကျအရင်ရှုံးတဲ့ပါတီကပြန်ပြီးတော့နိုင်ဒီတော့ရှုံးတဲ့လူကလည်းဘာမှမကြောက်ပါဘူးဒါဒီမိုကရေစီရဲ့ချစ်စရာကောင်းတဲ့အချက်လေးချင်လေးတစ်ခုပါကိုဒီတစ်ခါရှုံးလို့ရှိရင်ကိုဘဝပြတ်သွားတော့မဟုတ်ဘူးဒီမိုကရေစီနိုင်ငံကြီးမှာဆိုလို့ရှိရင်ရှုံးတဲ့ပါတီကရှုံးပါပြီဆိုတာကိုပါအဲ့ပါတီခေါင်းဆောင်ကနေပြီးတော့တယုံဝင်အသိမှပြပါတယ်အသိမှပြနေဆိုတာသူ့ပုံစံလေးခါတဲ့နိုင်သွားတဲ့ပါတီကိုလည်းဂုဏ်ပြုပါရဲ့ဆိုပြီးသိခါရှိရှိနဲ့အဲ့ဒီလိုလုပ်ကြပါလေနိုင်သွားတဲ့ပါတီကိုရှုံးသွားတဲ့ပါတီကလည်းဘာမှကြောက်စရာမရှိဘူ
းအော်တိုဘာလ17ရက်တနင်္ဂနွေနေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာရန်ကုန်တိုင်းလှဲကူးဖောင်ကြီးနဲ့ရဲမုံမျိုးတွေကိုမဲဆွယ်စီယုံရီဟောပြောွယ်တွားရောက်มาဖြစ်ပါတယ်2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်လောင်းစုစုပေါင်း1130ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးအဲ့ဒီတည်းမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်318ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်163ဦးပြည်내တိုင်းဒေသကြီးလွှတ်တော်အတွက်620နဲ့တိုင်းသားလူမျိုးမဲဆန္ဒနယ်အတွက်29ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ခင်ဗျာ